တူနီဂျာနိုင်ငံမှာအဓိကကျတဲ့တရားစီရင်ရေးစောင့်ကြည့်အဖွဲ့တစ်ခုကိုတမရခိုင်ဆိုင်ယက်ကတနင်္ဂနွေနေ့မှာအသစ်ပြန်လည်ဖွဲ့စည်းလိုက်ပြီးတရားသူကြီးတွေကိုယာဒူးကဖေရှားပန်ခွင်နဲ့လက်ရှိဆန္ဒပြပွဲတွေတားဆီးပိတ်ပင်နိုင်ခွင့်အာဏာကိုလည်းသူကရယူလိုက်ပါတယ်တနင်္ဂနွေနေ့ကတမရရဲ့အဲ့ဒီအမိန့်ထွက်ပေါ်လာပြီးနိုင်ပိုင်းအတွင်းမှာပဲလွတ်လပ်တဲ့တရားစီရင်ရေးစနစ်ပျောက်ကွယ်သွားမှာကိုစိုးရိမ်တဲ့ယာနဲ့ကြည်တဲ့ပြည်သူတွေဟာကျွန်းင်းမြို့လေကောင်မှာစူဝေးဆန္ဒပြခဲ့ကြပါတယ်နိုင်ငံတွင်းမှာလွတ်လပ်တဲ့တရားစီရင်ရေးကိုထိပါလာတဲ့ဆိုပြီးတရားသူကြီးတွေကနိုင်ငံတော်ဟန်တရားရုံးတွေကိုပိတ်ပစ်ခဲ့ပြီးတဲ့နောက်တပတ်အကြာမှာပဲ CSM လို့အတူကောက်ခေါ်တဲ့အစင့်မြင့်တရားရေးကောင်စီကိုသမရဆိုင်ယက်ကဖျက်သိမ်းလိုက်တဲ့အမိန့်ထုတ်ခဲ့တာပါသမရထုတ်ပြန်လိုက်တဲ့အမိန့်ထဲမှာယာယီတရားရေးကောင်စီချုပ်ဆိုတာကိုအသိဖွဲ့စည်းလိုက်ပြီးအဲ့ဒီအဖွဲ့ထဲမှာသမရရဲ့စိတ်ကြိုက်ခံထားတဲ့ပုဂ္ဂိုလ်တချို့ပါဝင်တယ်လို့ဒီကောင်စီမှာတာဝန်ထမ်းဆောင်ဖို့ပြက်ကွက်မဲ့ဘယ်တရားသူကြီးကိုမဆိုတာဝန်ကရပ်ဆိုင်းနိုင်တဲ့အာဏာကိုပါသမရကရယူလိုက်တာပါဆိုင်ယက်ကအခုလိုဥပဒေကဲ့သို့အာဏာတည်စေတဲ့အမိန့်တွေနဲ့မအုပ်ချုပ်ခင်ပြီးခဲ့တဲ့နှစ်ဇူလိုင်လကလေးကအစိုးရကိုဖျက်သိမ်းခဲ့တယ်လို့ပါလီမန်ကိုပါရပ်ဆိုင်းခဲ့ပါတယ်ဒါကြောင့်အာရဗ်နေဦးတော်လိုင်းရေးမှာဒီမိုကရေစီအပြောင်းလဲကိုလုပ်နိုင်ခဲ့တယ်လို့ယူဆနိုင်တဲ့တူနီးရှားနိုင်ငံမှာအခုတော့လွတ်လပ်မှုတွေကွယ်ပြောက်လာမှာလားဆိုတာကိုစိုးရိမ်နေကြပါတယ်ခင်ဗျာ